This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဒသမ9မဂါဟတ်ဇ်ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ6မဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားပေါင်းတဘာဝဘေးဆရာနာရှင်ဘေးတို့မှကြင်ဝေးပြီးကိုစိတ်နှပြကျန်းမာချမ်းသာဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်မေလ28ရက်နေ့ရေဒီယို NUG ရဲ့ညပိုင်းစီစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စစ်ရေးသတင်းကောက်နှုတ်ချက်ကိုຫນွေဦးနိုင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး2025ခုနှစ်မေလ28ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့အစီအစဉ်များကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ဖားကန်မြို့နယ်လုံခင်းဒေသမှာတိုက်ပွဲတွေပြင်းထန်နေပြီးတော့အများပြည်သူအသုံးပြုနေတဲ့လေပြင်းတံတားပျက်စီးတဲ့တဲ့တင်ကိုတင်ပြပေးပါမယ်ကချင်ပြည်နယ်ဖားကန်မြို့နယ်လုံခင်းဒေသမှာစစ်ကောင်စီတပ်နဲ့ KIU ဦးဆောင်တဲ့ပူးပေါင်းတပ်တို့ကြားတိုက်ပွဲတွေပြင်းထန်နေပြီးတော့အများပြည်သူအသုံးပြုနေတဲ့လေပြင်းတံတားပျက်စီးသွားတယ်လို့ဒေသသတင်းရင်းမြစ်တွေကပြောပါတယ်။ကာမိုင်ဖားကန်လမ်းအတိုင်းအင်အား600ခန့်နဲ့ထွက်လာတဲ့စစ်တပ်စစ်ကြောင်းကို KIU နဲ့ပူးပေါင်းတပ်တွေကြားပြတ်တိုက်ခိုက်ခဲ့ပြီးမြေလ29ရက်နေ့မှာလုံခင်းရွာကရန်ကျက်ဆက်ယုံကိုအင်အား100ခန့်ရောက်ရှိလာတယ်လို့ဆိုပါတယ်။ဖားကန်မြို့နယ်တဲကိုအင်အားအလုံးအင်းနဲ့စစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်တွေရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုကြောင့်လုံခင်းလေပြင်းတံတားလက်နက်ကြီးထိမှန်ပျက်စီးသွားပြီးတော့စစ်ဘေးရှောင်ကလေးငယ်2ဦးတေဆုံးသွားတယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။လုံခင်းဒေသမှာတိုက်ပွဲတွေပြင်းထန်နေတာကြောင့်ဒေသနေပြည်သူတွေစစ်ဘေးရှောင်နေရတယ်လို့ဖားကန်မြို့ပတ်ဝန်းကျင်မှာလည်းတိုက်ပွဲတွေဖြစ်လာနိုင်တာကြောင့်ဒေသနေပြည်သူတွေဘေးလွတ်ရာအ мян ရွှေပြောင်းနေထိုင်ကြဖို့မနေ့ကမေလ29ရက်နေ့မှာ KIA နဲ့ပူးပေါင်းတပ်တွေကတိုက်တွန်းနှိုးဆော်ခဲ့တယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကအသိပေးထားပါတယ်။အကြံပေးစစ်ကောင်စီတပ်ဟာအေဘီလာနှောင်းပိုင်းကစတင်ပြီးတော့အင်အားအလုံးရင်းနဲ့ဖားကန်မြို့နယ်အတွင်းကိုစစ်ကြောင်းထိုးနေတာဖြစ်ပြီးဖားကန်ဘူဟာကုန်းလုံခင်းဘူဟာကုန်းလုံခင်းရဲစခန်းရမ်းကျက်စခန်းကံစည်ဘူဟာကုန်းနဲ့ဖားကန်မြို့မှာရဲစခန်းတို့မှာတပ်ဆွေးနေတဲ့စစ်ကောင်စီတပ်တွေကလည်းလက်နက်ကြီးတွေနဲ့ပစ်ခတ်နေတဲ့အတွက်ဒေသနေပြည်သူတွေအနေနဲ့စည်ရေးသတိရှိကြဖို့နဲ့ဘုံခိုခြင်းတွေတူးထားကြဖို့ဒေသတွင်းတော်လှန်ရေးအင်အားစုတွေကတိုက်တွန်းထားပါတယ်ခင်ဗျာဆလဘီမြင်းကြံခရိုင်ရုံးနဲ့ရဲတင်တန်းချောင်းအပါအဝင်မြို့တွင်ပြင်းထန်လေးခုကိုတိုက်ခိုက်ခဲ့ရမှာစစ်အုပ်စုဘက်က10ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မန္တလေးတိုင်းမြင်းကြံမြို့ပေါ်မှာရှိတဲ့မြင်းကြံခရိုင်ရုံးနဲ့ရဲတင်တန်းချောင်းအပါအဝင်မြို့တွင်ပြင်းထန်လေးခုကိုတိုက်ခိုက်ခဲ့ရမှာစစ်အုပ်စုဘက်က10ဦးသေဆုံးသွားတယ်လို့မြင်းကြံ Black Tiger MBT တပ်ဖွဲ့ကဒီကနေ့မေလ28ရက်နေ့မှာထုတ်ပြန်ပါတယ်။MBT တက်အနေနဲ့ရန်သူအခြေကျတက်ဆွေးရမြင်းကြံမြို့ခရိုင်ရုံရဲတင်တန်းကြောင်အမှတ်78ရပ်ကွက်မှာရှိတဲ့ဇီးကြံကာကင်းကိစ္စခန်းနဲ့ဇကဝါကာကင်းကိစ္စခန်းတို့ကိုမေလ15ရက်နေ့မနက်ပိုင်းကတပြိုင်တည်းထူးစစ်ဆင်တိုက်ခိုက်ခဲ့တာနဲ့ပတ်သက်လို့ထုတ်ပြန်လာတာဖြစ်ပါတယ်။မြင်းကြံခရိုင်အတွင်ကိုမြင်းဆောင်အညာမြေစစ်စင်ရေးမှမြင်းကြံ Black Tiger MBT တက်ဖွဲ့အနေနဲ့မြို့တွင်စစ်စင်ရေးတွေကိုအဓိကထားဆောင်ရွက်ခဲ့တာလို့ဆိုပါတယ်။မြူရင်းစီရေးဖြစ်တဲ့ပြစ်မှတ်၄ခုကိုထိုးစစ်ဆင်တိုက်ခိုက်ခဲ့ရမှာရန်သူဘက်ကတပ်သား2ဦးအမျိုးသမီးပြူစောတိ2ဦးနဲ့အမျိုးသားပြူစောတိ5ဦးစုစုပေါင်း10ဦးသေဆုံးခဲ့တာလို့အသိပေးထားပါတယ်ဒီစစ်ဆင်ရေးမှာ MBT တပ်ဖွဲ့နဲ့အတူ Burmese Guerrilla Force BGF နဲ့ဗိုလ်စားပျောက်ကြားတပ်ဖွဲ့တို့ပူးပေါင်းပါဝင်အားဖြည့်ခဲ့တယ်လို့သိရပါတယ်မြင်းကြံခရိုင်အမှတ်9တပ်ရင်းမြင်းကြံ Black Tiger MPT တပ်ဖွဲ့အနေနဲ့ကိုမြင်းဆောင်အညာမြေစစ်စင်ရေးကနေမြို့သိမ်းစစ်စင်ရေးအထိအရောက်သွားနိုင်ဖို့စူးစမ်းသွားမယ်လို့လည်းပြည်သူလူထုကိုကတိပြုထားပါရခင်ဗျာ ဆက်လက်ပြီးတောင်ကုန်းမြို့နယ်စပယ်ကျော်ရွာကိုစစ်တပ်ကမီးရှို့ဖျက်ဆီးတာကြောင့်အင်ဂျီ900ကျော်ဖျက်ဆီးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ပဲခူးတိုင်းတောင်ကုန်းမြို့နယ်ကစပယ်ကျော်ရွာကိုအကြမ်းဖက်စစ်တပ်ကမီးရှို့ဖျက်ဆီးတာကြောင့်အင်ဂျီ900ကျော်ဖျက်ဆီးဆုံးရှုံးခဲ့ရတယ်လို့ဒေသတွင်းသတင်းရင်းမြစ်တွေကဆိုပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF နဲ့စစ်ကောင်စီတပ်တို့ကြားမေလ22ရက်နေ့ကစတင်ပြီးတိုက်ပွဲတွေဖြစ်ပွားခဲ့ရမှာစစ်ကောင်စီတပ်ကရွာတွေကအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့တာလို့ဒေသနေပြည်သူတွေကလည်းပြောပါတယ်။စပယ်ကျွဲရွာဟာတောင်ကူမြို့အနောက်ဘက်ရန်ကုန်မန္တလေးအမြန်လမ်းမိုင်းတိုင်း148အနီးမှာရှိပြီးတော့အင်ဂျီ1000နီးပါးရှိတဲ့ရွာကြီးတစ်ရွာလို့သိရပါတယ်။တိုက်ပွဲပြင်းထန်ခဲ့တဲ့မေလ24ရက်နေ့မှာစစ်ကောင်စီကလေကြောင်းတိုက်ခိုက်မှုတွေပါလှုပ်ဆောင်ခဲ့တဲ့အတွက်စပယ်ကျွဲရွာအပါအဝင်ကြက်ရိုးပင်ငုံမင်းတောပုစည်းပင်သာစတဲ့ရွာတွေကဒေသနေပြည်သူတွေလည်းရွာလုံးကျွထွက်ပြေးတင်းရှောင်နေကြရတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကပြောပါတယ်။လက်ရှိမှာစစ်ဘေးရှောင်တွေကိုတောင်ကုန်းမြို့နယ်တဲကလူမှုရေးအသင်းအဖွဲ့တွေနဲ့ဒေသနေပြည်သူတွေကတနိုင်တစ်ပိုင်းအကူအညီပေးနေပြီးတော့လူဦးရေ1000ကျော်စစ်ဘေးရှောင်နေရစေလို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးပခုတ်ကူအင်ပင်ရွာမှာတက်ဆွဲထားတဲ့စစ်စခန်းကိုလက်နက်ကြီးနဲ့ပစ်ခတ်မှုမှာစစ်သားနဲ့ရဲတွေထိခိုက်သေးဆုံးမှုရှိနိုင်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မကွေတိုင်းပခုတ်ကူမြို့နယ်အင်ပင်ကျေးရွာတောင်ဘက်မှာအထိုင်ချတက်ဆွေးနေတဲ့စစ်စခန်းအတွင်မင်္ဂလာဆောင်ပွဲကျင်းပနေချိန်လက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ရာစစ်သားနဲ့ရဲတွေထိခိုက်သေးဆုံးမှုရှိနိုင်တယ်လို့ Cobra 1 ပခုတ်ကူတပ်ဖွဲ့ကပြောပါတယ်။အင်ပင်ရွာတောင်ဘက်မှာအထိုင်ချတက်ဆွေးနေတဲ့စစ်စခန်းမှာမနေ့ကမေလ29ရက်နေ့မနက်ပိုင်းကရဲတအုပ်ရဲ့မင်္ဂလာပွဲကျင်းပနေချိန် Rocket လက်နက်ကြီး3လုံးနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်။ပထမဆုံးပြစ်ခတ်လိုက်တဲ့ rocket တစ်လုံးဟာမင်္ဂလာဆောင်ပွဲအတွက်လုံခြုံရေးယူပေးနေတဲ့ကင်းပုံးဝစစ်သားတွေရှိရာနေရာမှာကြားရောက်ပေါက်ကွဲပြီးတော့ဒုတိယအလုံးကတော့စစ်တပ်အထိုင်စခန်းတတိယအလုံးကတော့မင်္ဂလာဆောင်ပွဲအတွင်ကြားရောက်ပေါက်ကွဲခဲ့တာကြောင့်စစ်သားနဲ့ရဲတွေထိခိုက်သေးဆုံးနိုင်တာလို့အသိပေးထားပါတယ်။စစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ပြန်လည်ပြစ်ခတ်တာရှိပေမဲ့ပြည်သူ့ကာကွယ်ရေးဘော်တွေအထိခိုက်မရှိဘူးလို့သိရပါတယ်။ဒီတိုက်ခိုက်မှုကိုပခုတ်ကူမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပကဖ Borderless ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပါငိင်ကရီလာဖို့စ်နဲ့ကူဘရာ1ပခုတ်ကူတပ်ဖွဲ့တို့ပူးပေါင်းတိုက်ခိုက်ခဲ့တာဖြစ်ပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကတော့ Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ဗီဒီယို NUG မှဆက်လက်တင်လွှင့်နေပါတယ်စစ်ရေးသတင်းကောင်းထုတ်ချက်ပြီးမှတော့ပြည်တွင်းသတင်းများကိုပို့ပို့ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်ခုချိန်ကစပြီး2025ခုနှစ်မေလ28ရက်နေ့ညပိုင်းမှာတင်ပြပေးမယ်ဗီဒီယို NUG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်မကတော့ပူပူပါပထမအုပ်စွာ PDF ရဲဘော်များနဲ့နိုင်ငံရေးအကျဉ်းသားများအတွက် NUG ကျန်းမာရေးဒုဝန်ကြီးထောက်ပို့ကူညီတဲ့သတင်းကိုတင်ဆက်ပေးပါမယ်PDF ရဲဘော်များနဲ့နိုင်ငံရေးကျဉ်းသားများအတွက် NUG ကျန်းမာရေးဒုဝန်ကြီးဒေါက်တာရွှေပုံကထောက်ပို့ကူညီထားပါတယ်မေလ28ရက်မှာဒုဝန်ကြီးဒေါက်တာရွှေပုံကဒီလမှာထောက်ပို့ထားတာလေးပါလို့အသိပေးဆိုထားပါတယ်အဆိုပါထောက်ပို့ကူညီထားရမှာအထူးကွန်မန်ဒိုတပ်ရင်းအတွက်15သိန်းတတီနဲ့5သိန်းပေးပို့ခဲ့ပါတယ်အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်များဟာ PDF ရဲဘော်များအတွက်စားနပ်ရိက္ခာကိုမွေးနေ့များတွင်လည်းထောက်ပို့ကူညီလျက်ရှိပါတယ်ရှင်ခုတစ်ခါဆက်လက်ပြီးတော့ O1 စေယုံ၄နှစ်ပြည့်အထိမ်းအမှတ်အဖြစ် KNDF တဝန်လောက်ပို့တဲ့တရင်ကိုတင်ဆက်ပေးပါမယ်။ KNDF ပြည်ဒီမော့ဆိုးမြို့နယ်တနေရာမှာဖွင့်လှစ်ထားတဲ့ O1 စေယုံ၄နှစ်ပြည့်အထိမ်းအမှတ်အဖြစ် KNDF အမျိုးသားကာကွယ်ရေးတပ် KNDF ကတဝန်လောက်ပေးပို့လိုက်ပါတယ်။မေလ29ရက်နေ့မှာကြာရောက်တဲ့ O1 စေယုံ၄နှစ်ပြည့်အထိမ်းအမှတ်အဖြစ် KNDF ကတဝန်လောက်ပေးပို့လိုက်တာဖြစ်ပါတယ်။တော်လန်ရေးအကျိုးလူမှုအကျိုးရှိရှိပြီးကျွမ်းကျင်ဆရာဝန်တွေအလုပ်တင်တန်းမာရေးဝန်ထမ်းတွေနဲ့တန်ရှင်ရေးဝန်ထမ်းတွေဟာတန်းမာရေးဆိုင်ရာကျင့်ဝတ်တွေနဲ့နိုင်ရာတာဝန်ထမ်းဆောင်ခဲ့တာတွေအတွက်အထူးပင်ကျေးဇူးတင်ကြောင်းတဝန်လာမှဖော်ပြထားပါတယ်။ပြည်ရင်းပြည်ပကအလှရှင်တွေရဲ့ပံ့ပိုးမှုနဲ့အတူအင်အားစုအသီးသီးရဲ့ကြိုးပမ်းမှုနဲ့စီမံခန့်ခွဲနေတဲ့တာဝန်ရှိသူအလုံးအနေနဲ့စစ်အာဏာရှင်ကြရှုံရေးနဲ့ဖက်ဒရယ်ဒီမိုကရေစီပေါ်ပေါက်ရေးဆက်လက်တောက်ခံဆောင်ရွက်ပေးကြဖို့ကရင်ပြည်အမျိုးသားကာကွယ်ရေးတပ် KNDF ကတောင်းဆိုထားပါတယ်။ KNDF အနေနဲ့လည်းမိမိတို့မျှော်မှန်းထားတဲ့နိုင်ငံရေးရည်မှန်းချက်ပန်းတန်ရောက်တဲ့အထိ O1 စေယုံနဲ့အတူတည်ရှိနေမယ်လို့အသိပေးထားပါတယ်။O1 စေယုံဟာဒေတာနေပြည်သူတွေနဲ့တော်လန်ကြီးရဲဘော်ရဲဘက်တွေရဲရဲတောက်ပွင့်လန်းနေတဲ့မုံတိုင်းကြားကပန်းတဝင်းဖြစ်တာကြောင့်စီးပညာစွမ်းပကနဲ့လူလူနဲ့တော်လန်ကြီးအကျိုးစတိုးကာကွယ်နိုင်ပါစေကြောင်းလေဦးကရုလေးမြောက်အဖွဲ့ကလည်းဂုဏ်ပြုတဝန်လာပေးပို့ထားပါရဲ့ရှင်အ ခုဆက်လက်ပြီးတော့ MFDMC ထောက်ပို့တပ်သားများရဲ့ထောက်ပို့ငွေများထဲမှရှမ်းတောင်၊ကယားကရင်နီစစ်တိုင်းဒေသရှမ်းတောင်စစ်ဒေသခွဲဗျူဟာအမှတ်14ထံသို့တင်းတထောင်ကျပ်တီတီကိုထောက်ပို့တဲ့တွင်တင်ဆက်ပေးပါမယ်။ဆီယနာရှင်စနစ်ချုပ်ငြိမ်းရေးနဲ့စစ်မှန်သော Federal Democracy နိုင်ငံတော်အသစ်ထူထောင်ရေးအတွက်မြန်မာ Federal Democracy အောင်နိုင်ရေးအဖွဲ့ပေါင်းချုပ် MFDMC ထောက်ပို့တပ်သားများရဲ့ထောက်ပို့ငွေများထဲမှရှမ်းတောင်ကယားကရင်နီစစ်တိုင်းဒေသရှမ်းတောင်စစ်ဒေသခွဲပြူဟာအမတ်၁၄ထံသို့အသိန်း၁၀၀၀ကျပ်တီတီကိုထောက်ပို့ခဲ့တယ်လို့သိရပါဗျ။ပြည်ပမှာရောက်ရှိနေတဲ့ထောက်ပို့တပ်သားများရဲ့ထောက်ပို့ငွေများပါဝင်က MFDMC ၏မူဝါဒအတိုင်းကာကွယ်ရေးဝန်ကြီးဌာနလမ်းညွှန်ချက်ဖြင့်မြေပြင်သို့တိုက်ရိုက်ညှဉ်းဆန်းတိကျစွာပေးဖို့ဆောင်ရွက်ခဲ့တယ်လို့ဆိုပါတယ်။ပြည်ပမှာရောက်ရှိနေပေမယ့်တော်လန်ရေးရဲ့အရေးကြီးသောထောက်ပို့တပ်သားများဖြင့်ပါဝင်နိုင်ကြောင်း MFDMC ကိုရီးယားကဖိတ်ခေါ်ထားပါတယ်ရှင်။အမေရိကန်နိုင်ငံနယူးယောက်မြို့ရှိတရုတ်မစ်ရှင်ရုံးရှိမှာမြန်မာဆက်အနာရှင်စန့်ကျင်လူမှုလှုပ်ရှားမှုလှုပ်ဆောင်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။အမေရိကန်နိုင်ငံနယူးယောက်မြို့ရှိတရုတ်မစ်ရှင်ရုံးရှိမှာမြန်မာဆက်အနာရှင်စန့်ကျင်လူမှုလှုပ်ရှားမှုလှုပ်ဆောင်မယ်လို့သိရပါဗျ။နေ့စဉ်ရက်ဆက်အပြစ်မဲ့ကလေးတငယ်တက်ကြီးရွယ်အိုနဲ့မြန်မာပြည်သူပြည်သားတို့ပေါ်တရားဥပဒေမဲ့အကြမ်းဖက်တပ်ဖြတ်မီးရှို့ဘုံကျဲနေတဲ့စစ်အကြမ်းဖက်မင်းအောင်လှိုင်အဖွဲ့အားပြောင်ပြောင်တင်းတင်းကူညီပန့်ပိုးနေတဲ့တရုတ်အစိုးရ၏မှားယွင်းသောမူဝါဒကိုပြပြတတကန့်ကွက်ရှုတ်ချမယ်လို့ NYCBC ကဖော်ပြထားပါတယ်။ဇွန်လ6ရက်ညနေပိုင်းအစီအစဉ်အတိုင်းကျင်းပမည်ဖြစ်၍တော်လန်ကြီးကိုမောင်နှမများအားဖြင့်ပူးပေါင်းပါဝင်ပေးကြရန်တိုက်တွန်းဖိတ်ခေါ်ထားပါတယ်ရှင်။ဆက်လက်ပြီးတော့ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့လှုပ်ရှားမှုတစ်ခုအနေနဲ့ကီလိုမီတာ80တီတီပြေးမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါဦးမယ်။ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့လှုပ်ရှားမှုတစ်ခုအနေနဲ့ကီလိုမီတာ80တီတီပြေးမယ်လို့တားငယ်ကိုထိန်လင်းကအသိပေးဆိုထားပါတယ်။ဇွန်လမှာအတိပယ်ရှိတဲ့အမတ်တရားတစ်ခုဖန်တီးဖို့အချိန်ရောက်လာပါပြီ။ကျွန်တော်တို့ကိုမှန်တာလုပ်ရတဲ့တတိရှိဖို့မြစ်တာကယူနာတရားထားတတ်ဖို့နဲ့ခွန်အားတွေရှိဖို့လမ်းပြပေးတဲ့အမျိုးသမီးတယောက်အတွက်ကီလိုမီတာ80တီတီပြေးမယ်လို့ကိုထိန်လင်းကအသိပေးဖော်ပြထားပါတယ်။ဒါ့အပြင်ဒေါအောင်ဆန်းစုကြည်ရဲ့အသက်80ပြည့်နှစ်မွေးနေ့အထိမ်းအမှန်လူမှုထောက်ခံလမ်းလျှောက်ပွဲကို UK နိုင်ငံမှာဇွန်လ10ရက်နေ့မိုးလဲ12နာရီမှမိုးလဲ2နာရီခွဲထိလှုပ်ဆောင်သွားမယ်လို့လည်း UK ရောက်မြန်မာအင်အားစုများကအသိပေးကြေညာထားပါတယ်။နိုင်ငံတော်၏အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နှင့်တမရဥဝင်းမြင့်တို့ကိုစေအုပ်စုက2022ခုနှစ်ဖေဖော်ဝါရီလကတည်းကမတရားဖမ်းဆီးအကြင်ချထားပါတယ်ရှင်။အခုနောက်ဆုံးအနေနဲ့ What Happened to the World ရုပ်ရှင်ကို American San Francisco မြို့မှာပြသမယ်ဆိုတဲ့သတင်းကိုတင်ဆက်ပေးပါမယ်။ဒါရိုက်တာနာဂျီရိုက်ကူထားပြီးတရုတ်ဆောင်အင်ဒရာဂျော်စင်နဲ့ပိုင်ဖြိုးသူတို့အဓိကပါဝင်တရုတ်ဆောင်ထားကြတဲ့ What Happened to the World ရုပ်ရှင်ကိုအမေရိကန်နိုင်ငံဆန်ဖရန်စစ္စကိုမြို့မှာရှိတဲ့ Cinemax ရုပ်ရှင်ရုံမှာဂျွန်လ29ရက်နေ့မှာပြသသွားဖို့ရှိတယ်လို့သိရပါဗျ။ What Happened to the World ရုပ်ရှင်ကို2020ခုနှစ်မှာစတင်ရိုက်ကူခဲ့ပြီး2020နောက်ပိုင်းမှာရုပ်ရှင်စကားတစ်ခုလုံးအချောတက်ထုတ်လုပ်ခဲ့ပါဗျ။ရုပ်ရှင်လက်မှတ်တွေကိုဝယ်ယူနိုင်ပြီဖြစ်တဲ့အကြောင်းသတင်းကောင်းပါထားပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကင်နဲ့ကိုခန်းတို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်မနေ့ဖြန်မေလ29ရက်နေ့တော်မူလို့သာခမ်းမန်းချက်တီကတော့ဘင်္ဂလားပင်လယ်အော်အခြေအနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထပ်နိုင်ပြီးမုတ်တုံလီအားကောင်းရာကနေအားအလုံးကောင်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်အနောက်အလယ်ပိုင်းနဲ့ဆက်စပ်လျက်ရှိတဲ့ဘင်္ဂလားပင်လယ်အော်မြောက်ပိုင်းမှာဖြစ်ပေါ်လာတဲ့လီဘီယာနဲ့ယမန်ဟာပုံမအားကောင်းလာပြီးမုန်တိုင်းငယ်အဆင့်ကိုရောက်ရှိနိုင်ပါတယ်။ပင်လယ်ပြင်အခြေအနေကတော့မုန်တိုင်းငယ်အရှင်ကြောင့်တနင်္သာရီကန်ယူရန်ရခိုင်ကန်ယူရန်မုတ်တမကွေးနဲ့မြဝကျောမော်ဒေသတို့မှာတခါတရံမိုးသက်လေပြင်းတွေကြာရောက်နိုင်ပြီးအနောက်တောင်ဘက်ကနေတနင်္သာရီကိုမိုင်30ကနေ35မိုင်ခန့်တိုက်ခတ်နိုင်ပါတယ်။လေပြင်းတိုက်ခတ်မှုတွေကြောင့်ပင်လယ်ပြင်မှာလှိုင်းကြီးနိုင်ပါတယ်။မိုးအခြေအနေကတော့စကိုင်းတိုင်းမန္တလေးတိုင်းရန်ကုန်တိုင်းမကွေးတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်မြောက်ပိုင်းချင်းပြည်နယ်ရခိုင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပြီးနေပြည်တော် AR တိုင်းပဲခူးတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်အရှေ့ပိုင်းနဲ့တောင်ပိုင်းကရင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာစိတ်စိတ်မိုးထစ်ချုံရွာနိုင်ပါတယ်။နေပူချိန်တွေကတော့မြန်မာနိုင်ငံတဝန်းလုံးမှာပုံမှန်အပူချိန်အောက်ကျဆင်းနိုင်ပါတယ်ရှင
်။ Radio NUG မှဆက်လက်တင်ပြနေပါတယ်။အခုတခါမောင်လူမွေးရေးသားထားတဲ့လွယ်လွယ်ကလေးပျက်စီးသွားခဲ့ရင်ဆိုတဲ့တော်လန်အစေးကိုရန်နိုင်ကတင်ဆက်ပေးသွားမှာဖြစ်ပါလိမ့်ခင်ဗျာ။လွယ်လွယ်ကလေးပျက်စီးသွားခဲ့ရင်ခုခေတ်ကာလဟာလူသက်တောင်အလွယ်တကူကြွေပြတ်သွားနိုင်တာမို့ပျက်စီးတွေဆိုတာတော့ပျက်စီးလိုက်တာမပြောပါနဲ့တော့ဘလောက်ဖိုးတန်တဲ့ပျက်စီးဖြစ်ဖြစ်အလွယ်တကူလေးပျက်စီးသွားနိုင်ပါလေ
အခုမိုးကြတော့မယ်မိုးရသည်ဆိုပစ္စည်းတွေဟာပျက်စီးဖို့တိတ်လွယ်ပါလေ၄-၅သိန်းကနေ30ခန်းပေးရတဲ့ဖုန်းတွေမိုးရသည်မှာသွာလာရင်မိုးပြီးတော့ရေဝင်ပြီးပြတ်ကြတာအများကြီးအထူးသဖြင့်တောတောင်တွေထဲမှာသွာလာနေကြသူတွေပျက်စီးကြရတာဖြစ်ပါလေသိန်းခန်းပေးရတဲ့ပစ္စည်းမိုးမိတာနဲ့ပျက်စီးတော့တိတ်နှမျောစရာကောင်းတာပေါ့ပြင်ဖို့ဆိုတာကလည်းတောတောင်ထဲမှာလွယ်တာမဟုတ်လို့နောက်ဆက်တွဲဒုက္ခတွေအများကြီးရင်ဆိုင်ကြရတယ်မောင်လုံးမွေးရဲ့ laptop ကွန်ပျူတာလေးလည်းပြီးခဲ့တဲ့နှစ်မိုးရသည်မှာသွာလာရင်ပျက်စီးခဲ့ရတယ်နားလဲတဲ့သူတွေပြပြပြီးလှုပ်ခိုင်းတာအခုတက်ထီမရပါကလေးတွေအတွက်ပညာရေးလုပ်ငန်းမှာ laptop မရှိတဲ့အတွက်မလုပ်နိုင်တာတွေကြုံလာရပါတယ်ကလေးတွေအတွက်ဆရာဆရာမတွေအတွက်စာတမ်းဖတ်ပွဲလေးတွေမလုပ်နိုင်ဘူးအထူးသဖြင့်သူတို့ကြည့်တဲ့ရုပ်ရှင်တွေမှတ်တမ်းရုပ်ရှင်တွေမပြနိုင်တာကိုစိတ်မကောင်းဘူးမိုးရသည်ဆိုလမ်းတွေကကျန်းလာတယ်ဆိုင်ကယ်တွေပြတ်ကြတော့မယ်မောင်လုံးမွေးနေတဲ့ဒေသမှာဆိုင်ကယ်ဆယ်စီးတွင်ရင်၅စီးကခဏခဏပြတ်တက်တဲ့ဆိုင်ကယ်တွေဖြစ်တယ်တစ်ခုပြန်ရင်တစ်ခုပြင်နိုင်တဲ့အခြေအနေမရှိတော့ဒီလိုပဲလုံးချလဲလိုက်နေကြရတယ်ပြီးကြတဲ့တစ်လလောက်ကသိန်း4000ဝန်းကျင်တန်တဲ့ဘဖိုးကားတစ်စီးမီးလောင်သွားတယ်မီးစလောင်လောင်ချင်းအမြန်နှိမ့်သက်ပေးမဲ့မီးသက်ကားမရှိတော့တစည်းလုံးပျက်စီးသွားပါလေကားမဟုတ်ဘဲရွာရီမီးလောင်ခဲ့ရင်ဒီလိုပဲရွာလုံးကျွတ်ပျက်စီးသွားနိုင်ပါလေအရာရာဟာအလွယ်တကူပျက်စီးသွားနိုင်ချေတိတ်ကိုများတဲ့ကာလာကြီးဖြစ်တယ်စစ်ကောင်စီရဲ့လေကြောင်းပစ်ခတ်မှုတွေတဘာဝဘေးရန်တွေကမောင်လုံးမွေးတို့နိုင်ငံကအသက်အိုးအိမ်တွေကိုအလွယ်တကူပျက်စီးစေနိုင်တယ်လမ်းပန်းဆက်သွယ်ရေးခက်ခဲမှုတွေကကားတွေစိုက်ကယ်တွေကိုအလွယ်တကူပျက်စီးသွားစေတယ်ပျက်စီးလွယ်တဲ့အရာတွေကိုတစ်ခုချင်းပြောနေရင်ပြေစုံအောင်ပြောဖို့တော့မလွယ်လှဘူးလွယ်လွယ်လေးပျက်စီးသွားနိုင်တဲ့အရာတွေကိုမောင်လူမွေးတို့ဟာခက်ခက်ခဲခဲရယူခဲ့ရတာဖြစ်တယ်စစ်ကောင်စီကြောင့်ပျက်စီးသွားတဲ့အိမ်တိုင်းဟာမိသားစုတစုတစ်ဘဝလုံးနှီးပါကြိုးပမ်းခဲ့ရတဲ့အရာဖြစ်တယ်ဖုန်းတစ်လုံးရဖို့တီးနှံတရားစီလုံးလှုပ်လှုပ်ကြရတယ်ဆိုင်ကအဟောင်းလေးတစ်စီးရဖို့တစ်နှစ်ပတ်လုံးအလုပ်လုပ်ကြရတယ်မောင်လူမွေးတို့ပြည်သူတွေဟာစစ်အာဏာရှင်တော်လှန်ရေးမှာဒီလောက်အနေထားထိအောင်မြင်ဖို့အများကြီးပျက်စီးဆုံးရှုံးခံခဲ့ကြရတယ်။သားသမီးကိုဆုံးရှုံးခံခဲ့ရတယ်။ခင်မုန်းကိုဆုံးရှုံးခံရတယ်။ဇနီးကိုဆုံးရှုံးခံရတယ်။မိဘကိုဆုံးရှုံးခံရတယ်။ဆရာတစ်ပည့်မိတ်ဆွေတငယ်ချင်းဆွေမျိုးတွေကိုအဆုံးရှုံးခံခဲ့ကြရတယ်။ဘယ်တော့မှပြန်အစားထိုးမရနိုင်တော့တဲ့အရာတွေကိုဆုံးရှုံးခဲ့ကြရတာဖြစ်တယ်။အခုစစ်ကောင်စီကလေကြောင်းတိုက်ခတ်မှုတွေအပါအဝင်အခြားသောအကြောင်းအရာတွေကြောင့်ပညာသင်ခွင့်ဆုံးရှုံးနေကြတဲ့ကလေးငယ်တွေများစွာရှိနေတယ်။ပညာကိုကောင်းကောင်းမသင်ကြားတဲ့ကျောင်းသူကျောင်းသားများစွာရှိနေတယ်။အရာရာဟာအလွယ်လေးပျက်စီးဆုံးရှုံးသွားနိုင်တဲ့အချိန်တွေမှာမျိုးဆက်သစ်တွေရဲ့ပညာရေးကိုဆုံးရှုံးခံလို့မရဘူးလို့မောင်လုံးမွေးလေးလေးနက်နက်ခံယူထားပါဗျ။ပညာရေးဟာလူအဖွဲ့စည်းရဲ့အခြေခံအုတ်မြစ်ဖြစ်တယ်။လူအဖွဲ့စည်းရဲ့အနာဂတ်ဖြစ်တယ်။မဆုမဖို့ရနေတဲ့ပညာရေးကိုပါကလေးတွေဆုံးရှုံးခဲ့ရင်တော့မောင်လုံးမွေးတို့ပြည်သူတွေဟာအရာအားလုံးကိုဆုံးရှုံးလိုက်ရပြီလို့တော့ဆိုနိုင်တယ်။မောင်လုံးမွေးတယောက်ပညာရေးအကြောင်းညစဉ်ညတိုင်းနှီးပါတွေးမိနေတာပါညဟာတကောင်ရောက်တော့မှမို့မှောင်ပြီးနှက်နေတယ်ပဝဲချင်းဟာပဇင်းဩသံဖားဩသံတွေနဲ့စူညံနေတယ်ညတကောင်ပြီးရင်ရောင်နီဟာလာစမြဲဖြစ်တယ်ရောင်နီလာချိန်မှာကလေးတွေပညာအပြည့်ဝသင်ကြားခွင့်ရဖို့တကယ်စည်နာရှိသူတွေစွမ်းနိုင်သူတွေအများကြီးလိုအပ်နေစေဖြစ်တယ်လွယ်လွယ်ကလေးပျက်စီးသွားနိုင်တဲ့ခကြီးတဲမှာပညာရေးပါပျက်စီးသွားခဲ့ရင်ပညာရေးပျက်စီးနေတာကိုပြုပြင်ရခေါင်းမမသိလစ်လျူရှုခဲ့ကြရင်မောင်လုံးမွေးတို့လူအဖွဲ့စည်းဟာနလန်ပြန်ထူပါတော့မလားဆိုတဲ့အတွေးတွေကမောင်လုံးမွေးကိုညစဉ်နှီးပါနှိပ်စက်နေပါတော့တယ်မောင်လုံးမွေ
ဗီဒီယိုအန်ယူဂျီတော်တာရှင်များခင်ဗျာအခုတခါတော်လန်တေဂီတာစီစဉ်မှာတေးတေးဆိုဘာဖိန်ရဲ့လွတ်မြောက်ချင်းမီးအိမ်ဆိုတဲ့တော်လန်ရဲ့တေးသချင်းကိုခံစားနားဆင်ကြရမှာဖြစ်ပါလေခင်ဗျာ
Now that the pain
UG မှာဆက်လက်တင်လွှင့်နေပါတယ်ဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့တိုင်းနာဘာသာအစီအစဉ်မှာ Weekly News တပတ်တွင်းသတင်းများကိုမျိုးဦးတတာကအရှိပိုးခရင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ပေါ်ချွန်လာဆိုင်ဗီဒီယိုအန်ယူဂျီကနွေထောင်ပန်စကက်ကေထောင်းအကန်အကျုံတော့မလော်ထောင်းပါလှုပ်ချက်ခိုင်တော့စီလို့ယဲနွေဦးတတလို့ချက်ပလန်နိုင်လနော်တာအာနာဩစာအချနည်းယူအီလဖက်စာဘာချိုက်ဘူးဖက်ဒရယ်ဒီမိုကရေစီချက်ဩကုံနော်မမဒီလက်တွေချက်ကားကေဩဝိဒါယူအန်ယူဂျီနိုင်ငံခြားရေးခွန်းတူလော်ဝိဒါချက်ပလန်တာအာနာဩစာစနည်းယူအီလဖက်စာဘာဆိုင်ဘူးဖက်ဒရယ်ဒီမိုကရေစီချက်ဩကုံနော်မမလက်တွေချက်ကားချက်ကေမဩဝိဒါယူချက်ပလန်လောင်ထောင်းလကျုံဦးအောင်ကြွေဒါချက်ခိုင်ခအန်ယူဂျီနိုင်ငံခြားရေးခွန်းတူဒေါ်စင်မအောင်လော်ဝိဒါစီလောပချက်တိကရအထောင်ပန်းဖက်ဒရယ်အကန်အကျုံဒီမိုကရေစီအကန်အကျုံပချက်တိကရအကုံလဲအကလာဖလူလူလလလော်ထန်ချက်ခိုင်ဘေးမအောထောင်းသူချက်တိကရအကန်ကြီးဖီထအနိုင်တဲ့နော်မွေဝိဒါစီလောချက်တိကရကဲထောင်းဝိဒါယူချက်ပွင့်လိုင်မှုအောဝိဒါနော်တိယဒါဘာစီလောကြောင့်ဘူပမလီလရဦးဆိုင်ဘူတာအာနာဩစာစနီယူအီလဖက်စာဘာဆိုင်ဘူပမလော်ထန်ချက်ခိုင်နော် tiletwe chaka chage mo owida silo adutha lakha no ta ana osasani taitha ana lapha ephe khwai go ma pa kambakousani make dan wida no wondu lo wida silo zibu chitike ya akain pya u man chum ma na chata akole da chata di kabang yu aku chung lakho pha tikang pha du chapon khai di patha chata chaya pe mo odu phong khai ma owida no silo chapalan anai nei thai myama khong chat anai ble do ta chalan yu knu တိုင်နီဝိဒါချပလန် KNU ကရင်အမျိုးသားအစည်းအရုံးကိုတူးလေချလောင်တာဒူပလိုက်ရခိုင်တမဟာချကုတလိုက်တော့ကနော်လေဒူတဝအနိုင်လေဒူတာချလောင်ယူနိုင်ထုံနိုင်ချစ်ရနေမေလာနိုင်ချစ်တန်တန်ကေကားလောင်ရဲနာတွေအခါနော်တမဟာဟုတ်တိုက်ကူ KNL KNDOD ပြည်သူ့ကာကွယ်ရေးတပ်မတော် PDF ထိုင်တော့တိုင်နီဝိဒါနော် KNU ဘခုထောက်ထောင်ဝိဒါချပလန်နော်စီလိုလေဒူတာချလောင်ယူမိပတိတော့ကနော်ဝေါ်လီတော့ပြေဒူတဝအနိုင်အိုအဝိတာကိုမေလာနိုင်ချစ်တန်တောင်းကေဝခ KNU KNLD မဟာမိတ်တာအကုလွဲလီထောင်းတာတိန်နီဝိတာကိုမနိုင်လောင်တာပါ KNU ချလောင်တာဖန်ဝေါ်လီတော့ဒူပရာယာခိုင်ကုတလိုက်တော့ကနော်အဖန်ပါဝိတာနော်စီလိုတေဝေပျောင်တာချလောင်ဝန်တလန်ကေမွင်ချလနာရီအခါနော်ပျောင်တောင်လီတက်နော်ပြေဒူအနိုင်လကိုင်အိုဒီကပောင်ယူခွိုင်းလောင်ပုတ်ဒါဝိတာချတာနော်ဖလောက်ချတာချလောင်တာချက်ပလန်လက်ကျုံလော်ဝိတာစီလိုပြေဒူတာချလောင်ယူဝေါ်ရီပြူဟာဥကလိထတာချလောင်မွေဝိကင်ချလောင်လတုံကိုတာချလောင်ဂျာဝိဒါကွန်တလန်မိပတိဝေါ်လီဖန်တာတိဘဘူတဝအနိုင်အိုအောဝိဒါဝိတိဘဘူတာချလောင်နော်ဒေါထိုင်နီဝိဒါရရနော်ဖလုံချတာချပလန်လောဝိဒါစီလို KNU နော်ထိုင်မြန်မာခေါင်ချန်ထထတမဟာခုံချလောင်တာအိုပျောင်တာချလောင်အာမလောတိန်နီခွိုင်ဝိဒါကွန်တလန်အကတမဟာခုချလောင်တာဖန်ခေါင်ချန်တာချလောင်နော်ဒေါထိုင်အောဝိဒါကွန်ပြေဒူတာချလောင်ဂျာဝိဒါလာနော်ဝေါ်ရီပြူဟာတိဘဘူဝမီထဥကလိထတနေ့လေဒီမော်ခီတာချလောင်တော့ပယံတာအဖောင်းလာအော်ထော်ဝိတိုင်တော့တရားပါစီလို့ချက်ပလန်အနိုင်တဲ့ဂျုံကြီးတဝဖွဲ့ဦးအော်ခါပုတ်ခပယံတာခွိုင်းလောင်ပုတ်ဒါဝိတာချက်တာကုကျုံမနိုင်သိချစ်နိုင်ကအော်ထောင်ဝိတာချက်ပလန်ကရင်မျိုးသားအစည်းအရုံးကော်တူးလေချလောင်တာခရက်ဒီဒုခရိုင်လေဒူတော့ကနော်ဂျုံကြီးတဝဖွဲ့ပတော်အော်ခါခန့်ကျုပ်ပုတ်ချက်လောင်တာပုတ်ဦးပယံတာခွိုင်းလောင်ပုတ်တာချက်တာကုကျုံလောင်တာမနိုင်သိဝိတာချစ်နိုင်ကဘာထိုက်သူတန်ချင်တွေကအော်ဝိဒါနော် KNU ထောက်ထောင်ဝိဒါလိုင်းနော်စီလို့မြေလာနိုင်ချစ်ရတဲ့ကေဝခွိနာလီအခါနော်ပယောင်တာဒီချက်ဖိုက်တာတကူပတော်အော်ဟာခန့်ကျုပ်ဘောက်ချလောင်ဦးခွိုင်းလောင်ဝိဒါပုတ်နှိမ့်ပလို့ရင်နေဖူတာအွေနိုင်ကတတို့တမီလကခိုးကတိဝိဒါနော်လောဝိဒါစီလို့အရာလပိုင်တိုင်ပါဖူတာပီချစ်တန်ကလောင်တာမနေလိတ်ချစ်လကဘာထိုက်သူအော်ဝိဒါကိုမြောင်ဝိချက်ချခလေယာတိတ်ထောက်ထိုင်ဝိဒါကုကျုံလောက်လီလောက်ချိတ်တိဝိဒါချစ်နိုင်ကနော်တရားပါစီလို့ပတော်အော်ဟာခန့်ကျုပ်ဘောက်ကလောက်တီလောက်ချက်ကဲချစ်လပလောဖျားခေါင်လပလောတီတဲလပလောကျုံလောင်ဖွန်ဝက်တဲလပလောလေထုံဆဲလကူတီအိတ်တနိုင်ပလောဘားထိုင်ကာကိုဝိတာနော်လော်ဝိတာစီလောချက်တော်ကဲတော်အိုအေးဖုံဆုံဖုံအကုတ်လွယ်တီအိုအေးမနေဩချက်လောင်တာဖွန်ကျုံကြည့်တော်ပတော်အဟခန့်ကျုပ်ဘုချက်လောင်အိုပယောင်တာအချက်ပယူဩခွိုင်းလောင်ပုတ်ဒါဝိတာချက်တော်နော်ခီအန်ယူထောက်ထောင်ထားလိုက်ဖွန်အိုလော်ဝိတာစီလောချက်ပလက်အလောင်းကိုက်ထောင်းနော်ဖောက်ွယ်ရီကနောက်ချက်ချပါဤထောက်ထောင်းနီယပုံတိုင်မမဘူမချံပါတာအကုတ်လွယ်နော်ဖိတ်ခေါ်ဝိဒါချက်ပလန်ပောက်ွယ်ရေကနောက်ချက်ချပါဤထောက်ထောင်းနေရမပွဲထုံးနေသူပုံတိမဘူမချံအကုတ်လဲတပီတော့ပြည်သူကွယ်ရေတက်ဖွဲ့ဖိတ်ခေါ်ဝိဒါစီလို့ကျွန်တော်ချက်ချနော်ထိတ်ချုပ်ထားဝိဒါဒီလမှုကိုဒီကယူပယောင်တာအော်ချင်နာလောင်ကဲရေချလောင်နော်အီဒေါနီဆိုင်ဘူတူလက်ထိတ်ခေါင်နော်မနီဝိဒါချက်ပလန်ကနော်ဒီလောဝိဒါစီလို့ပောက်ွယ်ရေကယူမပွဲထုံးမဘာတုံနော်ပောက်ွယ်ရေရန်ဖို့ချက်ကားချက်ကဲအော်ဝိဒါကုကျုံမချန်နီအကုတ်လဲအီအော်ဆိုင်ဘူတူမရှင်ယပုံတိုင်မာနီဝိဒါနော်တပြေတော့ပြည်သူကကွယ်ရေးတပ်ဖွဲ့လော်ဝိဒါစီလို့ချပီထပ်ပနီအဂိုင်ကြီးအေအော့ကြိုက်ဖို့တူမန်ဒရကာဖာဒူနော်တီမထိုက်ချုပ်ဝိဒေရမုံမာပေမနီတူမဂီထောင်းအော်ဝိဒါနော်လော်ဝိဒါစီလို့ချွန်နာကလူအန်ယူဂျီဗီဒီယိုစတောက်ကဲတပ်ဖွဲ့ဝင်ဖာကမလို့တဲ့ကူအာဒီစကောက်ချက်တာဒီမှာလဲဆိုင
်ဒီကနေ့ကတော့ဒီမျှလည်းပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမဂုဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။ အရေးတော်ပုံအောင်ရပါ